American စီးပွားရေးတိုးတက်အောင်နိုင်ငံခြားယင်းနှိမ့်ညွတ်နှံ့မှုတွေဆွဲဆောင်ဖို့အတွက် American ပြည်ထောင်စုကစတင်ကြိုးပမ်းနေပါပြီ။ American ပြည်ထောင်စုမှာနိုင်ငံခြားကလာရောက်ယင်းနှိမ့်ညွတ်နှံ့ရေးကြိုးပမ်းချက်ကိုတိုးချဲ့ဖို့အတွက်ကြိုးနီစနစ်ကိုဖယ်ရှားပြီး American တန်တမန်တွေရဲ့ကူညီဖေးမှမှုနဲ့အကောင့်ထဲပေါ်သွားမယ်လို့သမ္မတဥပမာကကြာတာဘရီနေကကြေညာလိုက်ပါတယ်။အဲ့ဒီနိုင်ငံခြားကုမ္ပဏီတွေရဲ့လုပ်ငန်းတွေကြောင့် American အလုပ်ကိုင်ဈေးကွက်ကျယ်ပြန့်လာနိုင်တယ်လို့လည်းဆိုပါတယ်။အခုအချိန်ထိတော့ American ပြည်နယ်90ရဲ့အုပ်ချုပ်ရေးမှုတွေနဲ့မြို့ကြီးတွေရဲ့မြို့တော်ဝင်တွေကပဲနိုင်ငံခြားယင်းနှိမ့်ညွတ်နှံ့မှုတွေဆွဲဆောင်ရေးကိုတာဝန်ယူနေကြတာပါ။အခုအစည်းအဝေးအရကတော့ပြည်ထောင်စုအစိုးရအဆင့်ကပါပူးပေါင်းညှိနှိုင်းသွားမှာဖြစ်ပါတယ်။အလုပ်ကိုင်တွေဖန်တီးမယ်နိုင်ငံခြားယင်းနှိမ့်ညွတ်နှံ့မှုကိုဦးစားပေးတဲ့အစည်းအဝေးကိုကမ္ဘာတစ်ဝှမ်းရှိ American တန်ယုံတွေရဲ့ Select USA Program American ကိုရွေးချယ်ပါဆိုတဲ့အစည်းအဝေးကိုအသုံးချမှာဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်။ American မှာနိုင်ငံခြားယင်းနှိမ့်ညွတ်နှံ့မှု60ရာခိုင်နှုန်းရှိနေပြီးသားဒေသရင်းဈေးကွက်32ခုကိုပထမအာရုံစိုက်ဆွဲဆောင်မှာဖြစ်ပါတယ်။ American ပြည်ထောင်စုရဲ့ပထမဆုံးယင်းနှိမ့်ညွတ်နှံ့မှုထိပ်သီးညီလာခံကြီးကို Washington မြို့တော်မှာကြာတာဘရီနဲ့တောက်ကြ၂ရက်ကြာကျင်းပမှာဖြစ်ပြီးနိုင်ငံ60ကကိုယ်စားလှယ်ပေါင်း1200ကျော်တက်ရောက်ကြမှာဖြစ်ပါတယ်ရှင်။